of America in Burmese.
မင်္ဂလာညနေခင်းမှာသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ22ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကလိုင်းဒိုမီတာ1925 32နဲ့ကလိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့တစ်ပတ်တည်းပြစ်ခတ်တပြက်ခံရသူတွေက26ကိုဒီနေ့တကြိုတည်းအခမ်းအနားကျင်းပပါရယ်။ဘင်္ဂလားဒေ့ရှ်ရောက်ရင်းကြတွေကိုနေရာသစ်မှာပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂအကြီးအကဲရာရှိသူကကြိုဆိုလိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။တောက်ကြညပိုင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရတက်တဲ့ရခိုင်တိုင်းသားလက်နက်ကိုင်တက်အေးတို့အကြစီပရိပခါတွေမှာတော့အရက်သားတချို့သေဆုံးမှုရှိခဲ့ပြီးတော့အများပြားဒဏ်ရာရခဲ့ပါတယ်။
တဲ့ခွေးဖြစ်တာမဟုတ်ပါဘူးတဲ့မတို့ခွေးကပြိတာပါလက်နဲ့ကြီးနေတဲ့ပါလေလက်နဲ့ငွေနဲ့လေးပြေးပါလေသူတို့ဘုံတွင်ထိကိုစိနေဆမ်းပြီးတ
ော့ဒေသခံကြေးရွာသူတို့ပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရိုဟင်ဂျာဒုက္ခသည်တွေကိုကျွန်းကျွန်းပေါ်မှာပြောင်းရွှေ့ပေးမယ်အစီအစဉ်ပေါ်ကိုကုလသမဂ္ဂကကြိုဆိုလိုက်ပေမဲ့လို့ဒုက္ခသည်တွေဘက်ကတော့ဘယ်သူမှမပြောင်းရွှေ့လို့ကြဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ်တင်းနာရီတိုင်းဝင်းကြီးချုပ်ကိုအခရီးလိုက်စားမှုနဲ့တာဝန်ကရက်ဆဲလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့လွှတ်တော်မှာဝင်းကြီးချုပ်အစ်စ်ကိုအတီးပြုတ်ခံလိုက်ပါတယ်မြန်မာပြည်ဘတ်ချန်းကမူဆယ်နေဆက်ကုံသွဲရေးကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတော့တရုတ်နိုင်ငံဘတ်ချန်းကတရားမဝင်ကုန်စည်းအဖြစ်ကြေညာပြီးချစ်ဆဲဖမ်းဆီးနေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူဒုတိယပိုင်းမှာတော့အမျိုးသမီးကန္နာသုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်ထောင်စုမှာပြီးခဲ့တဲ့တောက်ချန်ဒီကအစုလိုက်ပြုံလိုက်ပြစ်ခတ်တပြက်ခံခဲ့ရသူ90တွေက26ခုဒီနေ့မြေမျိုးတချို့ရဲ့အခမ်းအနားမှာလူပေါင်းထောင်ချီတက်ရောက်ပါတယ်။ဒီနေ့တချို့လိုက်တဲ့အထက်မှာတော့အငယ်ဆုံးအဖြစ်အသက်3နှစ်အရွယ်ကလေးတစ်ယောက်လည်းပါဝင်ခဲ့တာပါ။မွတ်စလင်တရားဟောဆရာကမဲဖော်လာကတော့အမုန်းတရားတွေကိုမြစ်တာတရားနဲ့ကုစားသွားမယ်ကြောင်း Christchurch မြို့ကပြစ်ခတ်မှုဖြစ်ခဲ့တဲ့ဗလီရှိမှာကျင်းပတဲ့ဆာဗနာခန်းနာတွင်ပြောဆိုသွားပါတယ်။လူသမားလက်ကလူမြအောင်တကားဖွင့်ကျေးဇူးကြတဲ့အိနာနီချင်းတွေကားတွေရက်ပြီးအကူအညီပေးခဲ့ကြတဲ့သူတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့တာပါမိသားစုတွေချရင်းနှီးမှုတွေရရှိအောင်ကြိုးစားခဲ့သူလည်းဖြစ်ခေါင်းစည်းပေါ်ဟာချုံပြီးဂါရဝပြုခဲ့သူလည်းဖြစ်တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ရဲ့ဦးဆောင်မှုဟာကမ္ဘာကြီးအတွက်သင်ခန်းစာယူစရာစံနမူနာတစ်ခုဖြစ်နေလဲပြောကြားသွားပါတယ်နယူးဇီလန်နိုင်ငံတော်ကအမျိုးသမီးတွေကတော့မွတ်စလင်တိုင်ဝမ်ကိုအားပေးတဲ့အနေနဲ့ခေါင်းစည်းပေါ်တွေချုံခဲ့ကြတာပါစာဗနာခန္ဓာကအမျိုးသမီးရဲမေတွေကလည်းခေါင်းစည်းပေါ်တွေဝတ်ဆင်ပြီးယူနီဖောင်းတွေမှာလည်းနှိစီနေတွေထိုးထားတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြပါရယ်ခန္ဓာအတွင်းသေဆုံးသူတွေကိုကွန်ပျူတာအနေနဲ့လည်း2မိနစ်ကြာညင်သက်ခဲ့ကြတာပါဝန်ကြီးချုပ်အာဒင်းကတော့တက်ခတ်မှုဖြစ်ပြီးတဲ့နောက်တက်ခတ်ရေးသုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့ကြီးညာထားပါရယ်
တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားဘက်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းကေဆွန်မြို့ကပူးတွဲရုံးတွေမှာအပတ်စဉ်တွေ့ဆုံတဲ့အစည်းအဝေးအတွင်းဒီကနေ့ပဲမြောက်ကိုရီးယားကတောင်ကိုရီးယားကိုမျှော်လင့်မထားဘဲအကြောင်းကြားခဲ့တာပါ။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချွန်ဟေဆွန်ကပြောပြီးတော့တောင်ကိုရီးယားရုံးတွေကိုတော့ဆက်လက်ဖွင့်သွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားကတောင်ကိုရီးယားကိုဆက်ဆံရေးရုံးကိုပိတ်လိုက်တာဖြစ်ပါတယ်ဒီတောင်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေဖြစ်ခဲ့ရာကဟနွိုင်းမြို့ကထိပ်သီးအစည်းအဝေးကိုတတ်မှတ်ချိန်တည်းဆော်ပြီးအဆုံးသတ်ခဲ့တဲ့အပြင်သဘောတူညီမှုနဲ့တစုံတရာမရခဲ့ကြပါဘူး။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားမှတင်းမြတ်ရေးအတွက်ကြိုးပမ်းမှုတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြောက်ကိုရီးယားဆက်ဆံရေးရုံးကိုပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာဖွင့်ခဲ့တာဖြစ်ပါတယ်။
လွန်ခဲ့တဲ့6လအတွင်းလူများပြားသေဆုံးခဲ့တဲ့လေယာဉ်ပျက်ကျမှုနှစ်ခုကြုံခဲ့ရတဲ့အမေရိကန်လုံဘိုးရင်ဂျက်လင်တွေကိုဝယ်ယူမဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံမှလေကြောင်းကဖြတ်လိုက်ပါတယ်ဒေါ်လာတန်ပေါင်းထောင်ချီတန်ဖိုးရှိတဲ့ဘိုးရင် 737 MAX 8အမျိုးအစားလေယာဉ်49စင်းမှာယူထားတာကိုဖြတ်လိုက်ဖို့ကုမ္ပဏီကိုစာပေးဖို့ကြောင်းကြားထားတဲ့အကြောင်းဂရူဒါအင်ဒိုနီးရှားလေကြောင်းလိုင်းကဒီနေ့ပဲပြောလိုက်တာပါအ ဒိုနီးရှားနိုင်ငံကခီးစရီချမ်းမှာလေးအမျိုးအစားအတစ်ပေါ်ယုံကြည်စိတ်ရမှုမရှိတော့တာကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲလေးချောင်းလိုင်းပြောခွင့်ရ Exxon Rosen ကပြောဆိုခဲ့ပါတယ်လက်ရှိရှိနေတဲ့ Maxit အမျိုးအစားလေးရင်ဒဇင်းကိုလည်းတခြားဘဝင်ကုမ္ပဏီထုတ်လေးရင်တွေနဲ့လဲလှယ်သွားမယ်အကြောင်းလဲ Grudar Indonesia လေးချောင်းလိုင်းကပြောဆိုခဲ့ပါတယ် Ethiopia လေးချောင်းလိုင်းက Maxit အမျိုးအစားလေးရင်ဒဇင်းဒီလာတဲ့ပြစ်ကြရရာကလေးမောင်မလိုက်ပါသွားသူ158ရာစလုံးသေဆုံးခဲ့ပြီးတဲ့နောက် Indonesia လေးချောင်းလိုင်းပါဝင်ကမ္ဘာတဝန်းကလေးချောင်းလိုင်းတွေက Maxit အမျိုးအစားလေးရင်တွေကိုပြန်တမ်းမှုရပ်ဆိုင်းခဲ့ကြတာပါလုံးရဲ9လလောက်မှာတော့ကလည်း Indonesia နိုင်ငံကပုဂ္ဂိကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Lion Air လေကြောင်းလိုင်းက Maxit အမျိုးအစားလေယာဉ်တစ်စင်းပြတ်ကျရမှာလူပေါင်း189ယောက်သေဆုံးခဲ့ပါတယ်။လေယာဉ်ပြတ်ကျမှုတစ်ခုရဲ့ဆက်နွယ်မှုတွေကိုတရားဝင်အတိမပြုတ်နိုင်သေးပေမဲ့လည်းကနဦးစစ်ဆေးတွေ့ရှိချက်တွေအရမတော်တဆမှုတွေမှာတူညီမှုတွေရှိနေပြီးအထူးသဖြင့်လေယာဉ်ရဲ့အလိုလျောက်ပြန်တမ်းမှုစနစ်မှာချုံရင်းချက်တွေရှိနေနိုင်တဲ့လက္ခဏာတွေကိုလည်းတွေ့ရှိထားကြပါတယ်။
ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်ဘဂူးစ်မြို့မှာ IS တိုက်ခိုက်ရေးသမားတွေလက်ကျန်ရှိနေသေးတဲ့နေရာနှစ်ခုအပေါ်လေကြောင်းကနေဇက်တိုက်တိုက်ခိုက်နေပါတယ်။မြို့ထဲမှာ IS စစ်သွေးကြွတွေရှင်းလင်းလက်စစ်ဆေးလုပ်နေကြချိန်မှာပဲဂျာတာရင်းညပိုင်းကလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါ။ American ပံ့ပိုးတဲ့ Syrian Democratic Forces SDF တပ်တွေဘက်ကအခုသတင်းပတ်အစောပိုင်းကထိုးစစ်ဆင်ရှင်းလင်းမှုတွေလုပ်နေတာမှ IS တိုက်ခိုက်ရေးသမားယာနဲ့ချီလက်လက်နဲ့ချခဲ့ကြပါတယ်။ YPG ကတပ်ဖွဲ့တွေကလည်း SDF တပ်တွေကိုစစ်ကူတိုက်ပစ်နေပါတယ်။ Euphrates မြန်မာအထိတက်ဆုတ်သွားကြတဲ့ IS အဖွဲ့တစ်ဖွဲ့ကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်နေတာလို့ YPG တာဝန်ရှိသူတယောက်ကပြောပါတယ်။မြို့ပြင်မှာရှိတဲ့တောင်တစ်ခုကိုအကာအကွယ်ယူပုံနေတဲ့နောက်တစ်ဖွဲ့အပေါ်လဲလေကြောင်းကနေတိုက်ခိုက်နေပါတယ်။ဘုံကျဲတိုက်ခိုက်မှုတွေလုပ်နေပေမဲ့ IS တွေဘက်ကလည်းအပြင်းထန်ပြန်တိုက်နေတယ်လို့ American ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကပြောပါတယ်။ IS တွေဘက်ကတတ်နိုင်သလောက်ပြန်တိုက်သွားမဲ့ပုံရတယ်လို့ပူးပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောတာပါ။ဒါအပြင် IS တွေဟာအရက်သားတွေကိုအသေးခံပုံခွဲဖို့တုံးနေတယ်လို့ခလင်းငယ်တွေကိုလူသားတိုင်းတွေလို့အတုံးချနေတယ်လို့လည်းသူကပြောပါတယ်။ IS တွေထိန်းချုပ်စားတဲ့နေရာတွေမှာကြန့်ရှိနေတဲ့အမျိုးသမီးနဲ့ခလင်းငယ်တွေအန္တရာယ်ကင်းအောင်လို့အတက်နိုင်ဆုံးလုပ်ဖို့အတွက် International Rescue Committee ကတည်းကဲဒီအဖွဲ့က SDF တပ်တွေကိုနဲ့ပူးပေါင်းတပ်တွေကိုပန်ချာထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေကိုနေရာအသစ်မှာပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်ကုလသမဂ္ဂအကြီးအကဲရရှိသူကကြေဆွလိုက်ပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒတိုင်ဖြစ်ဖို့လိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်6သိန်းလောက်ရှိနေပြီးကမ္ဘာမှာအကြီးဆုံးဒုက္ခသည်စကန်တစ်ခုဖြစ်ပြောနေတဲ့ Cox Bazar ခရိုင်တွင်းကဒုက္ခသည်စကန်တွေမှာလူရည်ထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘာရှန်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့ပေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးလက်ထောက်ကော်မရှင်နာမင်းကြီးဗောကာတက်ကကြေဆွလိုက်တာပါ။စီစဉ်နေပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေစေဖြစ်တဲ့အကြောင်းလဲ9ရက်ကြာခီးစဉ်အဆုံးသတ်ဖြစ်မနေ့ကတကာမျိုးလိုအော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုသလိုနေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်တဲ့အကြောင်းလဲပြောဆိုထားတာပါ။နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေနဲ့မကြသေးရင်တော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်စားရန်ဟင်းလီတွေကတော့မဟုတ်တော့ရာသီမှာပြင်းထန်တဲ့မုန်တိုင်းတိုင်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေပြောင်းရွှေ့မယ်အစီအစဉ်ပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအမေရိကန်နဲ့အာဖဂန်နစ္စတန်ပူးပေါင်းပြီးတော့တာလီဘန်နှိမ်နင်းတဲ့စစ်ဆေးရေးအတွေ့အမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့အာဖဂန်တပ်ဖွဲ့ဝင်1ယောက်သေဆုံးသွားပါတယ်။မတိမငြိမ်ဖြစ်နေတဲ့ Kunduz နယ်တဲ့ကတာလီဘန်တွေထိန်းချုပ်ထားတဲ့ပြည်နယ်မြို့တော်နားမှာစီးနင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့တာလီဘန်ဘက်ကပြောပါတယ်။ Resolute Support လို့နာမည်ပေးထားတဲ့ NATO တပ်ဖွဲ့ဦးဆောင်တဲ့စစ်ဆေးရေးတာဝန်ရှိသူတွေကလည်းအမေရိကန်တပ်ဖွဲ့ဝင်1ယောက်သေဆုံးခဲ့တယ်ဆိုတာကိုအတည်ပြုပါတယ်။ဒါကြောင့်အခု2019ခုနှစ်အတွင်းအာဖဂန်နစ္စတန်မှာသေဆုံးတဲ့အမေရိကန်တပ်ဖွဲ့ဝင်ကစုစုပေါင်း4ယောက်ရှိသွားပါပြီ။ထိုးစစ်ဆင်မှုတွေကိုအပြင်းထန်ပြန်လည်ခုခံနေတယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။စစ်ဆေးရေးအတွင်းမှာတာလီဘန်အမြောက်အများသေဆုံးတယ်လို့အာဖဂန်အထူးတပ်ဖွဲ့ဝင်တယောက်သေဆုံးတယ်လို့ဒေသခံတာဝန်ရှိသူတွေရဲ့အပြောကိုတော့ New York Times သတင်းစာထဲမှာကိုးကားဖော်ပြပါတယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်တပ်တွေကိုစစ်ရေးလေ့ကျင့်အကြံပေးဖို့အတွက်အမေရိကန်စစ်သား14,000လောက်အာဖဂန်နစ္စတန်နယ်မှာဖြန့်ချထားပါတယ်။အယ်လ်ကာအီဒါနဲ့ IS လိုမျိုးအကြမ်းဖက်အဖွဲ့တွေအပေါ်နှိမ်နင်းတဲ့စစ်ဆင်ရေးတွေမှာလည်း American တပ်တွေကလုံနေပါတယ်။ American တပ်တွေကိုသမ္မတ Donald Trump ကရုတ်သိမ်းမယ်လို့ကြေညာထားပေမဲ့ American အစိုးရနဲ့ Taliban တွေကြားဆွေးနွေးမှုဘလောက်တိုးတက်တယ်ဆိုတဲ့အပေါ်မှာမူတည်လိမ့်မယ်လို့လည်းသမ္မတကဆိုထားပါတယ်။
ကိုလန်ကွန်မြူနတီသားမှာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုအတိအမှတ်ပြုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညင်ညာချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းစီးပွားနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သမ္မတထရန့်ရဲ့ညင်ညာချက်ကကိုလန်ကွန်မြူဟာအာရနဲ့စီးပွားပိုင်ဖြစ်ရှိနေစေဖြစ်တဲ့အချက်ကိုမပြောင်းလဲနိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတရဲ့ညင်ညာချက်ဟာကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်ပါဝင်နိုင်ငံတကာရဲ့တရားဝင်အတိအမှတ်ပြုလက်ခံမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ရောက်တဲ့အကြောင်းနဲ့နိုင်ငံတကာညင်ချက်ရဲ့တည်ငြိမ်မှုတွေကိုချင်းချောက်ရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုလန်ကွန်မြူဒီသားတို့တော့1986ခုနှစ်6ရက်ကျော်စစ်ပွဲတွင်အစ္စရေးကသိမ်းပိုက်ပြီးအခုချိန်ထိဆက်လက်ထိန်းချုပ်ထားတာပါ။တူကီသမ္မတရီချစ်တိုင်ရဲ့အာရဝန်ကလည်းသမ္မတထရန့်ရဲ့ညင်ညာချက်ဟာဒေသတွင်းမှာပြဿနာအသစ်တွေနဲ့တင်းမာမှုတွေပေါ်ပေါက်ဖန်တီးရရောက်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။
အီရတ်နိုင်ငံမိုဆိုးမြို့နာကတိုက်ဂရက်စ်မြစ်ထဲမှာခီးတယ်မတော်မတန်တဆတင်ဆောင်လာတဲ့ဂရုတင်မော်တိတ်မောက်ခဲလို့94ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ကတ်လူမျိုးတို့ရဲ့နှစ်တစ်ကူပွဲတော်နဲ့အမေများနှွေကိုဆင်နွှဲကြသူခီးတယ်180ကျော်ဂရုတင်မော်ပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူအများစုကဒီရေစီးတံနဲ့ကြားမှာရေကူးနိုင်မှုအခက်အခဲရှိကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။လောလောဆယ်အထိသေဆုံးသူ94ယောက်မှာကလေး19ယောက်နဲ့အမျိုးသမီး61ယောက်ဖြစ်ပါတယ်။55ယောက်ကိုတော့ကယ်ဆယ်ထိုင်ခဲ့ပါတယ်။ပျောက်ဆုံးသူတွေလည်းရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ခန့်မှန်းရပါတယ်။သေဆုံးခဲ့သူတွေအတွက်တနိုင်ငံလုံးဝန်ထဲချင်းထိမှတ်3ရက်တတ်မှတ်တယ်လို့ဂရုတင်မောမှောက်ရကိုတွားခဲ့တဲ့ဝန်ကြီးချုပ်အဗ်ဒဲလ်အဗ်ဒူမာကတီကကြေညာပါတယ်။ဘာကြောင့်တင်မောမှောက်ရတယ်ဆိုတာကို24နာရီအတွင်းစုံစမ်းမယ်လို့လည်းဝန်ကြီးချုပ်ကကတိပြုပါတယ်။ပုံမှန်အဖြစ်ရင်ကျင်းတဲ့တိုက်ဂရက်စ်မြစ်ဟာမိုးသီးထန်စွာရွာသွန်းမှုနဲ့တူရကီဘက်ကတောင်တွေပေါ်ကနေနှင်းတွေအရေပြောကျလို့မြစ်ရည်ကြီးပြီးရေစီးမြန်နေတာဖြစ်ပါတယ်ရှင်။
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် A အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ဘူးသီးတောင်မြို့နယ်ဆယ်တောင်ရွာမှာမတ်လ21ရက်နေ့မနေ့ကြာသပတေးနေ့ညကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခံရလို့ရွာသား5ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။လူဦးရေ400ကျော်လောက်ကတော့စစ်ဘေးတန်းချောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်စဉ်မှာတော့တပ်နဲ့ AA အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ရခိုင်လက်နက်ကိုင် AA ဘက်ကတော့တိုက်ပွဲမဖြစ်ခဲ့ဘူးလို့ညင်းပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဘူတီတောင်မြို့နယ်စီတောင်ရွာတွင်မနေ့ညကရွာတွင်ပြစ်ခတ်ခဲ့မှုအခြေအနေကိုတော့စီတီတောင်စစ်ဆောင်စခန်းကိုရောက်ရှိနေတဲ့စီတောင်ရွာသူတူကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တာမဟုတ်ပါဘူး။တပ်မတော်ဖွဲ့ကပိတ်တာပါ။လက်နက်ကြီးနဲ့ပြစ်ပါတယ်။လက်နက်ငယ်နဲ့လည်းပြစ်ပါတယ်သူတို့။ဘုံတွင်ထိကိုစေနာဆောင်ပြီးတော့ပြစ်ပါတယ်။ရွာကငှအုပ်ပြစ်ပါတယ်။မိမက2ဦးပါ။ရောက်ကျက3ဦးပါ။ဘုံတွင်ထိမှာ4ဦးသေဆုံးပါတယ်။လက်နက်2ယောက်၊ဘာညိကို2ယောက်ပါ။ဒီကနောက်အဖွဲ့ဝင်နာမည်တမမရပါမုံပန်းညနေကသူကတော့ဘုံတွင်းထဲမှာနေတာမဟုတ်ပါအင်ဂျီကလေးအင်အငွေသေးသေးလေးပါအဲ့ဒီကနေတာကိုဒေသခိတာပါကြံရရတာလူပေါင်း20လောက်ရှိပါတယ်သူညာတဲ့လူညာ3ဦးပါအခုစိတ်တွေခေါ်ပါတယ်ဒီမှာတော့မှအသက်ကျောင်းလို့တကြုံရှိပါတယ်အဲ့ဒီမှာလက်နက်ကြီးကအဲ့ဒီကဂျီးခနစ်ပြီးအောက်ကလက်နက်ငွေဒီနေပြပါတယ်ရွာဒီမှာပဲလို့ကျမတို့အင်မလေးအခုံတွေပါတယ်အခုတောက်တော့ပါတယ
်စီတောင်ရော်နဲ့တမန်ကျော်ဝေးတဲ့စဘာသာကြီးရွာဘက်ကလည်းလက်နဲ့ကြီးကြီးကြားရပောက်ကွဲခဲ့တယ်လို့စစ်ဆောင်စဘာသာကြီးရွာသားတို့ကပြောပါတယ
်ရွာတိမတော့မကြောက်ဒီအပြင်ဘက်ဒီဝင်းမှာကြတော့လို့ရှိတယ်ဒီဆွေရတက်ကဖြစ်တာဆိုတက်ဖို့ဖြစ်လာမှာဘူးသူတို့ကကြွားတယ်ပေါ့နော်အကြောင်းဆက်ချက်မရှိနဲ့တခါလေးသူတို့ဝင်စီးတာမျိုးပဲ
မနေ့ညကပြေခတ်တက်ကမှုပြီးစီတောင်စပဓာနဲ့ကံပြင်းကြီးရွာသား400လောက်စီတောင်ကြီးရွာမှာစစ်ပေးတိမ်းချောင်ရောက်ရှိနေတယ်လို့စီရီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်။ဒီတုန်းကအင်ဂျင်စု45ခုရောက်နေပါတယ်။စပထကအင်ဂျင်စု45ရောက်နေပါတယ်။နောက်ကန်စင်ကအင်ဂျင်စုက24ခုဝင်ရောက်နေပါတယ်။လူကြီး400ကျော်ဒီဒီတုန်းကသူကဆိတ်ဆောင်လာကြပါတယ်
။ကျေးရွာသားတွေကတော့စီရီတောင်ရွာပြင်ဘူရီတောင်မြို့နဲ့စင်ခုန်တန်းကျေးရွာဘက်ကိုလည်းထွက်ပြေးတိမ်းချောင်နေကြရပါတယ်။ဒေသခံရွာသားတွေကတော့ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲမြမတမတော်ကလည်းပြစ်ခတ်ခဲ့တယ်လို့ပြောဆိုနေတယ်လို့တမတော်တရင်ထုတ်ပြန်ရေးအဖွဲ့အတွင်းမှူးဘူမှုကျုပ်စွန်မင်းထွန်းကတော့စီတောင်ရွာဘက်မှာရခိုင်တမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်အနေနဲ့အယက်သားတွေကိုပြင်းထန်တိုက်ခိုက်တာမရှိဘူးလို့ဆိုပါတယ်
။စ
ကျွန်တော်ဖြစ်တဲ့နေရာတော့စီတောင်းရွာရဲ့တောင်ဘက်မှာဟိုစီတူမှုဖြစ်သွားတာရှိတယ်။အဲ့မှာညတော့ဟုတ်တယ်9နာရီကနေ17နာရီကြာတဲ့မှာတော့အဲ့ရေစိုးကြောင်းနဲ့စီတောင်းရွာသားမှာတိုက်ပွဲဖြစ်သွားတာတော့ရှိတယ်။တိုက်ပွဲတင်းထိခိုက်မှုပါညကျွန်တော်လည်းပြောလို့မရသေးဘူး။ဟိုဘက်ကဒီဘက်ကအင်အားလည်းဒါကတော့လောက်တော့ရှိမယ်လို့မှန်တယ်။အဲ့အနေနဲ့ကတော့ကျွန်တော်ရတာပြေထိုင်နေနေရတယ်။ရတာပြင်မှတ်တယ်ကိုစစ်ခတ်တာမျိုးရှိပါဘူ
း။ဘူရီတောင်မြို့နယ်စီတောင်းရွာဘက်မှာမနေ့ညကရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မရှိဘူးဗျမရှိဘူးနော်အဲတိုက်ပွဲဖြစ်ပွားတာလုံးဝမရှိဘူးအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့မှဒါအရသာပြည်သူတွေကိုဒါတမန်တက်တဲ့သူတို့ပြစ်တတ်သွားတာနော်ရွာထိပ်ဝင်ပြီးတော့ကိုအဲ့လိုမျိုးအိမ်မှာလာပြီးတော့ပြစ်သွားတဲ့ဥစ္စာဒါတော်တော်ဆိုးရတဲ့စိရစောမှုပဲဗျ
။မလန့်လေကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမှာအရသာတွေနေထိုင်တဲ့မြို့ရွာတွေမှာအရသာတွေကိုပြင်မှသာတိုက်ခိုက်မှုတွေပုံမှန်ဖြစ်ပွားလာနေပါတယ်။မလ၁၆ရက်နေ့နဲ့၁၈ရက်နေ့မြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသား၁၀ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်းရွာတွင်သမတော်ကနေရခိုင်အေအေဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမတင်ကားသူတွေကိုရှာဖွေစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရွာသား3000နီးပါးရွာကနေတိမ်းရှောင်ထွက်ပြေးရပြီးရွာသား4ဦးဟာလည်းအဖမ်းခံခဲ့ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချရေးပို့ဟူဆန္ဒ NRPC နဲ့NC လက်မှတ်ရေးသွန်းနိုင်ခြင်းမရှိသေးတဲ့တိုင်းဒလနက်ကရှစ်ဖွဲ့တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပွားနေဆဲတိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြပေမဲ့ဒေသတွင်းမှာတိုက်ပွဲတွေမရသနိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေမြေမှာလက်နက်ကင်တွေခြေချလို့လုံခြုံရေးရအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တပ်မတော်ခြေချရေးဟာ ULA ရဲ့ရည်မှန်းချက်ဖြစ်ကြောင်း AA ဘက်ကပြောဆိုခဲ့ပါတယ်။နဖက်လက်နက်ကန်ပြိပခါဖြစ်စဉ်တွင်ရှုမြင်ပုံမသူကွဲပြားနေတဲ့အနေအထားကြောင့်ရခိုင်ဒေသတွင်ငြိမ်းချမ်းရေးမနှီးဆန့်နိုင်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့လည်းရခိုင်တပ်မတော်ဘက်ကသုံးသပ်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။ရိုဟင်ညာဒုက္ခသည်တွေကိုဘာဆန်ချာကျွန်းပေါ်ကိုပြောင်းရွှေ့ပေးမယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂအကြီးအကဲအရာရှိတဦးကကြိုဆိုလိုက်ပေမဲ့လို့ဒုက္ခသည်တွေရဲ့ဆန္ဒအတိုင်းဖြစ်ဖို့လိုတဲ့အကြောင်းပြောဆိုလိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ဘဲဒုက္ခသည်ကမှသူတို့အတွက်အသက်အန္တရာယ်ရှိတဲ့ကျွန်းပေါ်ကိုမပြောင်းရွှေ့ကြလို့ဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ်။လိုအပ်တဲ့စားသောက်နေထိုင်မှုတွေစီစဉ်ထားပေးမယ်လို့ဆိုပေမဲ့အသက်ပေးရန်ကိုကြောက်လို့ဗမာပြည်ကနေထွက်ပြေးလာကြရတဲ့သူတို့အတွက်ဘေးထပ်ဖြစ်နိုင်မဲ့နေရာကိုမသွားလို့ကြသလိုလူသားတူချင်းစီရဲ့လူတံမိုးကိုလည်းလေးစားစေလိုတယ်လို့ဆိုပါတယ်ဆက်သွဲမေးမြန်းထားတာနားဆင်ပါရှင်ကဘာမှာအကြီးဆုံးဒုက္ခသည်စခန်းအဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယေကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘဆန်ချကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးဘောခါထက်ကကြိုဆိုလိုက်တာပါဒါပေမဲ့လည်းဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်အခုလိုမျိုးကျွန်းပေါ်ကိုရွှေ့ပေးမဲ့အစီအစဉ်ကိုကြိုဆိုကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ဒီကျွန်းဟာတန်နှုကျွန်းဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အသက်အန္တရာယ်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလုခါလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကုမျိုးတန်ကပြောပါတယ
်အဲကျွန်းဘက်ကဘတိုးမသွားမဆန်နာမရှိပါဘူးဘာဖြစ်လို့ဆိုရင်ဒါအဲကျွန်းကမုန်းရတယ်မှာဟိုရေလွှမ်းမယ်ဆိုရင်ဟာအဲကျွန်းကတော့ရေလွှမ်းနိုင်တဲ့ကျွန်းစီးတဲ့တိုက်ကြုံဘယ်ဒုက္ခသည်အဲဘက်ကသွားဒီကျင်းအောင်ချစ်ပါဘူးတဲ့ဒီကုလသမဂ္ဂကဒီဒုက္ခတွေကိုကြံကြဲနေဆိုတာကိုကျိုးတော်တာကဒီကုလသမဂ္ဂရဲ့ကျွန်တော်တို့ဒီမှာရှိနေတဲ့ဒုက္ခတွေကိုလူသားချင်းဟိုစာနာပြီးတော့ပြောတာသူမထွက်ပါဘူးဘာလို့လဲဆိုရင်အဲကျွန်တော်ဘယ်လိုမျိုးကျွန်းလဲဆိုတာအခုလို့အဲအားလုံးသိပါတယ်ဒီကုလသမဂ္ဂလည်းနိုင်ငံတကာအင်ဂျီယိုလည်းပြောပြောလောကရဲ့အပြည့်တွေကလည်းသိပါတယ်အဲဒုက္ခအဲကျွန်တော်ဘယ်လို
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်ရန်ဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းဒဏ်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေကိုပြောင်းရွှေ့ပေးမယ့်အစီအစဉ်ပေါ်စိုးရိမ်နေသဘောထားပြောဆိုထားပါတယ် သူတို့ဟာမြန်မာပြည်ကနေအသက်ဘေးကနေစိုးရိမ်လို့ပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအသက်တန်ဖိုးကိုလေးစားပေးကြဖို့ကိုလည်းဒရိုဟင်ဂျာဒုက္ခသည်ကွန်မြူတန်ကမြစ်တာရက်ခံပါတယ
်အဲ့ကျောင်းကတော့အဲ့လိုကြီးတဲ့ဆိုတာကကိုလုံးပြီးတော့မှဒီကိုလသမားကကျိုးဆိုဘယ်လိုဆိုရင်ဒါကတော့လုံးဝကျွန်တော်ဟိုလက်ကနေမှမဟုတ်ပါဘူးဘာဖြစ်လို့ဒီကျွန်တော်လည်းလူကျွန်တော်လူသားပါကျွန်တော်မှလည်းလို့တဲ့ဘောကျော်ဆိုတာကြည့်ပါတယ်ကျွန်တော်စားတော့ဘောလာတာမဟုတ်ပါဘူးတအင်းတွေကြောင့်လာတာဒီကျွန်တော်ဒီလိုအပန်းအင်းတွေကြောင့်လာတာဆိုတာကိုတို့တီးပြီးတော့မှကျွန်တော်ကအပန်းအင်းတွေချိတဲ့နေရာကိုပြန်လဲတူးမယ်ဆိုရင်ဒါကတော့ကျွန်တော်လာမချင်တယ်ဒီတော့ဒီကုလားတမန်ကနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ဆိုတာကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအေဘက်ကလုံးဝကျွန်တော်ဆိုင်ရမချွာဝချင်ရမှာ
ကျိုးမော်ကိုပြောင်းရွှေ့ချဖို့ဒုက္ခသည်တွေကိုနေ့စဉ်လို့လို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကဘယ်သူတဦးတယောက်မှသွားလို့တဲ့ဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခသည်ကိုယ်စားလှယ်တွေကနေတဆင်သဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ညာဒုက္ခသည်ဥမမောင်ကပြောပါတယ်ဆိုတ
ော့ကျွန်တော်တို့ပါဆန်ကျောဆန်ကဒုက္ခသည်ရောက်ဖို့ဆိုတာဒုက္ခဆန္ဒမရှိပါဘူးအပရီလမှာသူတို့ချက်ကမ်းဟဲ့ပြောတယ်ဒါပေမဲ့ကျွန်တော်တို့ပေါ်မှုသူတို့ရင်းကျွန်တော်တို့ဒုက္ခသည်ရောက်ဖို့ဆန္ဒမရှိပါဘူးလို့သူတို့ကအဲ့လိုမျိုးပြောသွားတာရှိတယ
်ကော့စ်ဘဇာဒေသခံအာနာပိုင်တယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခသည်တွေကိုစရင်ကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင
်ဒေါ်ရရှင်ညာရှင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရနောက်တပ်မတော်တာဝန်ရှိသူတွေအကြားညီညာရေးအတွက်ဆွေးနွေးတာတွေရှိနေပေမဲ့လို့လည်းတိုက်ပွဲတွေကပြင်းထန်နေစေပါတစ်ချိန်တည်းမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ညီညာရေးလုပ်ငန်းစဉ်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရားသဘောထားတွေကလည်းထွက်ပေါ်နေပါတယ်ညီညာရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းကနိုင်မဲ့နီလန်းအစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပါသေးရှင်။ဆက်ပြီးတော့တနင်္လာရီတိုင်းဝန်ကြီးချုပ်အသစ်ကိုဒီကနေ့ခန့်အပ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါရစေ။တနင်္လာရီတိုင်းရဲ့ဝန်ကြီးချုပ်အသစ်ကိုဒီကနေ့မှပဲတိုင်းလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါရစေ။အသစ်ခန့်အပ်လိုက်တဲ့ဝန်ကြီးချုပ်အနေနဲ့ရှေ့ကတာဒဂတွေကိုသင်ခန်းစာယူပြီးတော့ပြည်သူလူထုရဲ့ယုံကြည်မှုကိုရရှိအောင်လှုံ့ဆော်ပေးဖို့ဒေသခံတွေကတောင်းဆိုလိုက်ပါရစေ။အပြည့်အစုံကိုတော့ကိုကောင်းစံဟင်းကသတင်းပေးပို့ထားပါရစေ။
အခရီးလိုက်စားမှုနဲ့တာဝန်ကနေရေဆက်ခေရပြီးအေးအေးယူခံခဲ့ရတဲ့တင်းနိုင်တိုင်းဝင်ကြီးချုပ်ဒေါ်တော်လဲလဲမော်နေရမှာဒီကနေ့ဝင်ကြီးချုပ်အတစ်ကိုတိုင်းလွှတ်တော်ကအတည်ပြုလိုက်တာပါဝင်ကြီးချုပ်အတစ်အဖြစ်အတည်ပြုခံခဲ့ရသူကတော့တင်းနိုင်တိုင်းရဲ့တယန်စတာနဲ့ပဝင်းချင်းထင်းသိရေးဝင်ကြီးဦးမြင့်မောင်ဖြစ်တယ်လို့ကျုပ်စုမျိုးနယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာထူးနေအောင်ကပြောပါရယ
်ဆောလာညင်တော်ဒီကျွန်တော်တို့ဒီနိုင်ငံတော်တောင်တာအနေနဲ့ဟိုပေါ့လေကျွန်တော်တို့ဝင်ကြီးတော်ဒါနာလဲလဲမော်ဟိုပေါ့ဒီဝင်ကြီးတော်တောင်ဝင်ပြီးတော့ရပ်လာပြီးတော့ဟုတ်ပါဘူးဒီကိုတရားစံတော်နဲ့ပေါ့ညင်တဲ့ဝင်ကြီးဦးမြင့်မောင်ကိုဒီကတော့ဝင်ကြီးဆုံးနေတယ်ဟုတ်ပါဘူးနော်စာထုတ်ထားတာပေါ့လေတော်တော်ပြေးလာတာပေါ့အပြီးမှပဲဒီအပြီးခတ်တဲ့ဟိုဒီဟုတ်ပါဘူးဒီဆက်စင်းနေမှာဟုတ်ပါဘူးစာထုတ်ပြန်လိုက်တာပေါ့နော်အဲ့ပေါ်မှာမူဒီတို့ကျွန်တော်ဒီလော့တော်မှာဒီနေ့ဒီအရေးပေါ်စီဝေးခေါ်ပြီးတော့ကျွန်တော်ကဒီလည်းကတော့တော့အပြီးစင်ပြေးလာတဲ့ဒီအပေါ်မှာကျွန်တော်လော့တော်ရဲ့သဘောတူညီချမ်းနေတာပေါ့ဒီလိုကျွန်တော်တို့ဒီလော့တော်နေပြီးတော့အတည်ပြုပြေးလာတာပေါ့နော်ဟုတ်ကဲ့
တိတ်မကြခင်ကပဲတာဝန်ကနေရနာခွင့်ပြုလိုက်တဲ့တင်းနိုင်တိုင်းလက်စစ်စွမ်းရင်ဝင်ကြီးနဲ့စီမံဘဏ္ဍာရေးဝင်ကြီးဦးရဲ့နေရာမှာလဲဝင်ကြီးတွေအစားထိုးခန့်အပ်ဖို့တင်းလာနေမှာတိုင်းဒေသကြီးဝင်ကြီးချုပ်ကကြေညာမှာဖြစ်တယ်လို့ဒေါက်တာထူးနေအောင်ကပြောပါရယ်တင်းနိုင်တိုင်းစီမံကိန်းနဲ့ဘဏ္ဍာရေးဝင်ကြီးဦးဖြိုးဝင်းထွန်းနဲ့ လျှက်စစ်နယ်စွမ်းအင်ဝန်ကြီးဦးကြည်လိုင်တို့နှစ်ဦးကိုမတ်လ19ရက်နေ့ကနိုင်ငံတော်သမ္မတကနေနှုတ်ထွက်ပြူကြောင်းထုတ်ပြန်ချက်ကိုထုတ်ပြန်ထားတာပါ။တင်းနိုင်တိုင်းဝင်းကျုံဟောင်းတော်တော်လေးလက်မော်ကိုအဂတိလိုက်စားမှုနဲ့အရေးယူလိုက်ပြီးတိတ်မကြခင်မှာပဲ။ဒီဝန်ကြီးနှစ်ပါးတပိုင်းနဲ့နှုတ်ထွက်ခဲ့တာဖြစ်ပြီးဒီပြည်ရဲ့နှစ်ခုဆက်ဆက်မှုရှိနိုင်တယ်လို့မှတ်စာပြုစုမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အခုရွေးချယ်လိုက်တဲ့ဝင်းကြီးချုပ်အစ်စ်အနေနဲ့ရှေ့ကတရကတွေကိုတင်ကန်းစာယူပြီးပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်ရရှိအောင်လှုံ့ဆော်ပေးဖို့ဒေသခံတွေကလိုလားနေတဲ့အကြောင်းထဝယ်ဒေသခံဦးတန်းဝင်းကအခုလိုပြောပါရစေ။အဲ
့တော့ကျွန်တော်တို့အခုဝင်းကြီးချုပ်ဒီပြည်သူလူထုနဲ့တွေ့ဆုံပြီးတော့ပြပနေနေသူရဲ့ဝင်းကြီးချုပ်တယောက်ချက်လာပြီးဆိုကျွန်တော်တို့ကဘာပဲကျောင်းတိုင်းဆိုရပြောင်းလဲဖြစ်သွားပြီဗျာ။ဟိုကလူအသည့်အပြောင်းလဲဖြစ်သွားပြီပေါ့။ဒါပေမဲ့လူအသည့်ပြောင်းလဲသွားတယ်ငါတို့ဒီမူစနစ်မပြောင်းဘူးဒီနေ့ဒီနေ့ဘလူကောင်းတဲ့ဖော်မယ်ဆိုတော့ပြည်သူတို့ချပြလို့ရှိရင်ပြည်သူတွေအဲဒီရိုမန့်မြင်သာပြင်ပွားလို့ရှိရင်တော်စရာကဲွားတယ်ဗ
ျ။ရှာဓုကနေဖေရှားခံရတဲ့တင်းနိုင်တိုင်းဝင်းချုပ်တော်တော်လေးလက်မော်ကတော့2016ခုနှစ်အတွင်းမဟာသကြံပွဲတော်ဘိုးမန္တတိစာပေကိစ္စထဝယ်တက္ကသိုလ်ဝင်းနဲ့လင်းရင်ကွင်းအပြင်ဘက်တွေမှာချုပ်နယ်ရှင်းလင်းရေးကိစ္စရာဓုအလွဲသုံးစားလုပ်ပြီးလက်ယူခဲ့တာ2018ခုနှစ်တိုင်းဒေသဖွံ့ဖြိုးစီမံကိန်းတွေမှာလက်ယူခဲ့တာအဂတိလိုက်စားပြီးGGS ကုမ္ပဏီကိုလုပ်ပိုင်권တွေပေးခဲ့တာစတဲ့အထောက်အထားအချက်အလက်တွေကိုစစ်စစ်အဖွဲ့ကတွေးရှိပြီးတဲ့နောက်ဒီလအစောပိုင်းကပဲအရေးယူခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကုန်စည်သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံဘက်အချမ်းမူဆယ်နယ်စပ်ကုန်သွယ်ရေးကနေပြီးတော့တင်ပို့လိုက်တဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံဘက်ချမ်းမှာတရားမဝင်ကုန်စည်ဖြစ်နေကြညာပြီးတော့စစ်ဆေးဖမ်းဆီးနေတာကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာမြန်မာပြည်ဘက်အချမ်းမှာတော့ရပ်တန့်သွားတဲ့အခြေအနေအထိရောက်နေကြောင်းမူဆယ်နယ်စပ်ကုန်သည်များအတင်တာဝန်ရှိသူကပြောပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်
တရုတ်ပြည်တွင်းမှာမြန်မာမူဆယ်ကုန်သွယ်ရေးစခန်းဘက်ကနေတင်ပို့လာတဲ့ကုန်တွေကိုတရားမဝင်ကြေညာပြီးဖမ်းဆီးအရေးယူရာရေးဒီရက်ပိုင်းမှာပုံများလာနေရပါဒီလိုအခြေအနေတွေကြောင့်ကုန်စည်စည်းစိမ်မှုရပ်တန့်သွားတဲ့အခြေအနေထိရောက်နေပြီးအဓိကတင်ပို့နေတဲ့ဆန်ပြောင်းမှုနဲ့တခြားစုစုပေါင်းတန်ငယ်တထောင်ဝဲလောက်နေဆက်မှာပိတ်မိနေကြောင်းမူဆယ်ဆန်ကုန်စည်တိုင်းဒုတိယဥက္ကဌဦးမင်းနိုင်က VOA ကိုပြောပါတယ
်ဒါပြပိုင်လက်ဆက်ကားနေရတာပြီးတော့ပေါ့ခိုတိုက်ချက်ကြီးစစ်စီတောင်းဒီလိုကပစ္စည်းမီးပစ္စည်းပြဖမ်းတယ်အခုတော့ပစ္စည်းမီးပစ္စည်းထမ်းတယ်ကားသိမ်းတယ်လူပါဖမ်းတယ်နေဆက်တရားမဝင်ချက်ပေါက်တယ်အနေနဲ့ဘယ်သူမှမသွားရတယ်မလုပ်ရတော့ဘူးစွန့်စားရတော့ဘူးလူဆယ်ပြပါဆန်ရောကြောင်ရောတခြားလာပုတ်နေတယ်ပေါ့တိုက်ချက်ဆန်လာသိမ်းအောက်ရှိတယ်လက်ရှိရှိနေတာပုံတွေတွေကတော့ကိုတော်တွေလိုက်ငားလာပါကိုတော်တွေကအခုမရှိတော့မဆန်တော့ဘူးဘယ်လိုလုပ်ရအောင်ဆိုတော့ဆက်မတင်ပါနဲ့တော့အောက်မှာပဲထားပါအောင်လုံလုံးစေဆိုပြီးလိုက်တာတာတယ်အဝေးကတော့တော်တော်နေသွားပြီဒီမှာဟိုထူးတဲ့အလုတ်တမားတွေကအလုတ်မရောက်သေးတော့ဘူးဒီကအသေးစားမရှိဘူးအထုတဲ့မေကြာကူကြတယ်လုတ်တမားတွေတချို့ကမရတည်နိုင်ဘူးအဲ့ခက်ခဲလေးလိုက်ကြုံရတာပေါ့
မြန်မာတရုတ်ကုန်သွယ်ရေးမှာမူဆယ်ကုန်သွယ်ရေးစကန်ဘက်ကအဓိကကြပေမဲ့အစိုးရချင်းသဘောတူညီမှုယူထားတဲ့ကုန်သွယ်ရေးစကန်မဟုတ်လို့နှစ်ဖက်တောင်ရှိသူတွေကအချိန်မရွေးပိတ်နိုင်တဲ့အနေအထားဖြစ်တဲ့အကြောင်းမူဆယ်ကုန်သည်များအသိဝင်ကုန်သည်တဦးကပြောပါတယ
်လို့ပြောမလဲကျွန်တော်ကတရားဝင်သွားတဲ့ပစ္စည်းကသူတို့ကတရားမဝင်ဖြစ်နေတယ်ဟောအဲ့တော့သူတို့ကဖမ်းနေတဲ့ချိန်ကောက်ဖမ်းတာပဲပစ္စည်းကတော့မူဆယ်ကိုရောင်နေမှာအဲ့ဒါကြီးတော်တော်ပုံနေတယ်လို့တော့သိရတယ်သူတို့လိုချင်တဲ့ချိန်ကျတော့သူတို့ဘက်ကမျက်စိမိတ်နေတယ်သူတို့မလိုချင်တော့ဆိုရင်အဲ့ဒါဘာဟန်စီရဲ့လောက်တာပါပဲ
ဇန်နဝါရီလတုန်းကလည်းမြန်မာဘက်ကတင်ပို့တဲ့ငရှင်ဖျဲသခွားနဲ့တခြားလေယာထွက်သီးနှံတွေတရုတ်ဘက်အချမ်းမှာလုံခြုံရေးအကြောင်းပြပြီးကုန်ကားတစ်ခုချင်းစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်ခဲ့တာမျိုးလည်းရှိပါတယ်ဒီလိုမျိုးမကြာခဏဆိုသလိုထိခိုက်ညံ့တာနေတဲ့အတွက်မြန်မာကုန်သည်တွေကတော့နေဆက်ကုန်သည်ကြီးအစဉ်ပြေချုံးမှုစေဖို့မူဆယ်ကျင်းစမ်းကြော့ဂိတ်ကိုတရားဝင်နေဆက်ကုန်သည်ကြီးစခန်းတစ်ခုဖြစ်လာဖို့အစိုးရချင်းအများဆုံးအကောင့်တွေဖော်သိမ်းတယ်လို့ပြောကြပါတယ်တရုတ်ကိုစံပို့မဲ့တရားဝင်ခွဲတန်းတန်ချိန်၄သိန်းရဖို့မြန်မာနဲ့တရုတ်အစိုးရကြားမှာညှိနှိုင်းဆောင်ရွက်မှုတွေရှိနေသလိုကုန်သည်အသိန်းတွေကလည်းစူးစမ်းနေကြပါတယ်ဒီခွဲတန်းရမယ်မရဘူးဆိုတဲ့အဖြစ်ကိုအေပီလာထဲမှာသိနိုင်ကြောင်းမြန်မာနိုင်ငံစံကုန်သည်များအသိန်းအထွေထွေအတွင်းရမှုဦးရဲမင်းအောင်က VOA ကိုပြောပါတယ်ဒီခွဲတန်းအတိုင်းအမှန်တကယ်ရပြီဆိုရင်လည်းစံကုန်သည်တွေအနေနဲ့ခွဲတန်းကိုမြတ်မြတ်တားတားရဖို့မျှော်လင့်ကြောင်းမူဆယ်စံကုန်စီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ 92m 32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်မတ်လ22ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးခန္ဓာတုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာမှာနားဆင်ရမှာကတော့
ဒီမှာနေပြောမှာဒီ the most innovative teen awards ဆိုတာရပါတယ်။အဲ့အဲ့မှာသူတို့ပြိုင်ခဲ့တဲ့အကြောင်းအရာတွေကဘာလဲဆိုလို့ရှိရင် hybrid ဆို
တော့မြန်မာအသင်းစုရရှိခဲ့တဲ့အကြောင်းသိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသတွေကကချင်အမျိုးသမီးတွေဟာနေဆက်ချင်းဆက်နေတဲ့တရုတ်နိုင်ငံကိုဇနီးများဖြစ်နေရောင်းစားခံနေရတဲ့အကြောင်းအမေရိကန်အခြေစိုက် Human Rights Watch အဖွဲ့ကမတ်လ22ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ရောင်းစားခံခဲ့ရပြီးတော့ထွက်ပြေးလွတ်မြောက်ခဲ့တဲ့ကချင်တိုင်းရင်းသူ38ဦးနဲ့တွေ့ဆုံမေးမြန်းရမှာတော့သူတို့ဟာတဦးကိုဒေါ်လာ3000ကနေပြီးတော့ဒေါ်လာ13000နဲ့ရောင်းစားခံခဲ့ရတာဖြစ်ပြီးတော့12ဦးကတော့အသက်18နှစ်အောက်ဖြစ်ပါတယ်အသက်အငယ်ဆုံးကတော့14နှစ်ဖြစ်တယ်လို့ဆိုထားပါတယ်အမျိုးသမီးဥယေတန်းနဲ့ချီပြီးတော့ပိုနေပါတဲ့တရုတ်နိုင်ငံမှာတော့သားသမီးယူခြင်းနဲ့အမျိုးသားတွေအတွက်ကချင်အမျိုးသမီးတွေဟာကိုယ်ဝန်ဆောင်ပေးကြရတယ်လို့အစီရင်ခံစာပြုစုသူ HRW ရဲ့အမျိုးသမီးရေးရာတာဝန်ခံ Heather Ball ကပြောပါတယ်ကချင်အမျိုးသမီးတွေလူကုန်ကူးခံရမှုအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်တုန်းကတရုတ်မြန်မာနယ်စပ်မှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့အပြင်အင်ဒိုနီးရှားကျွန်းတစ်ကျွန်းမှာရောင်းစားခံခဲ့ရတဲ့မြန်မာရေလုံသားတွေရဲ့အကြောင်းသတင်းရယူခဲ့လို့2016ခုနှစ်ပူလစာသတင်းထူးချွန်စုရရှိခဲ့တဲ့ AP သတင်းနောက်အဖွဲ့မှပါဝင်ခဲ့သူကချင်အမျိုးသမီးအက်စတာထူဆန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my
Give us a baby and we'll let you go. Claim we be in Yan Piano Yabi, so the council in Bono. Kachim Yut Midi Bono. The Yopi Nebu, Yonsa, Kaniare, Kisane Patebro. The Yopi Niale, who you know, Midazu de Zoo, Clay Yau, so the policy, eh? Now the Kua, main clay the Mwime Solution, go in Pichari, now we be in a tapidari, she do.အခုဆိုလို့ရှိရင်တရုတ်ပြည်မှာအမျိုးသမီးနဲ့အမျိုးသားဥယျာအမျိုးသားဥယျာတန်း30လောက်များနေတဲ့အခါကျကြတော့ဒီအိန္ဒိယနိုင်ငံတွေကိုသူတို့ကဇနီးများတွေရှာကြတာပေါ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Human Rights Watch အစီရင်ခံစာမှာတော့ဒီကချင်ပြည်နယ်ကအမျိုးသမီးတွေလူကုန်ကူးခံရတဲ့နဲ့ပတ်သက်ပြီးတော့ပြောထားတဲ့အတွက်ကြောင့် Esther ကလည်းမကြသည့်မိကပဲပေါ့နော်ကချင်ပြည်နယ်ကအမျိုးသမီးတွေတရုတ်ပြည်ကိုရောင်းစားခံရတော့ကိုယ်တိုင်သွားရောက်ပြီးတော့လေးလာခဲ့တဲ့သူတူဆိုတဲ့ခါကျတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ
။အစီရင်ခံစာကတော်တော်လေးကိုအခုဖြစ်နေတဲ့အနေအထားတွေအခြေအနေတွေကို report ရေးထားတယ်လို့ကျွန်မတော့မြင်ပါတယ်။အရှင်တော်တော်လေးကိုတိကျမှန်ကန်တယ်လို့မြင်တယ်။အဲနောက်တစ်ခုကကျတော့ဒီအမေရိကတရုတ်ပြည်နဲ့နယ်စပ်ဖြစ်နေတဲ့တိုင်းဒေသတွေမှာပေါ့နော်။စစ်ပွဲတွေကလည်းဖြစ်နေတာ9နှစ်10နှစ်ရှိလာပြီ။အဲ့တော့စစ်ပွဲစဖြစ်တဲ့အချိန်မှာအမျိုးသမီးတွေဒီမိသားစုတော်တော်များများကသူတို့ကဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရှိတဲ့နေရာနဲ့နီးတဲ့သူတွေကအဲ့ဘက်ကိုထွက်ပြေးသွားကြတာများတယ်ပေါ့နော်အဲ့တော့ အဲ့ဒီကိုထွက်ပြေးသွားတဲ့အချိန်မှာစတော့ကတော့ဒါကုလသမဂ္ဂကလည်းဒီ2016နှစ်အခြေရတော့ပုံမှန်အားဖြင့်ကူညီနိုင်ခဲ့တယ်ဒါပေမဲ့2016နောက်ပိုင်းကနေစပြီးတော့မှနိုင်ငံတကာအဖွဲ့အစည်းကလည်းအကူအညီတိတ်မရောက်နိုင်တော့ဘူးဒီအစိုးရကလည်းသူတို့ခွင့်ပြုချက်တွေမပေးတာများတဲ့ခါကျတော့မရောက်နိုင်တဲ့ခါကျတော့ဒီတော်တော်များများဒီတေးုပ်ဒီနဲ့နယ်စပ်ဖြစ်နေတဲ့ဒီစစ်ပေးဆောင်စခန်းတွေပေါ့နော်ဒီတိုင်းဒေသလက်နက်ကိုင်ဒေသတွေရဲ့အုံချမှုအောက်မှာရှိတဲ့စစ်ပေးဆောင်စခန်းတွေကမင်းကလေးတတော်များများကသူတို့မှာဒီအလုတ်ကင်ခွန်းလမ်းတွေမရှိတဲ့ခါကျတော့ပို့ပြီးတော့မှဒီဒူကုံကူးတဲ့သူတွေအတွက်မျက်စိကျဆရာနေရာတခုဖြစ်လာတယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှသူတို့စုံစမ်းထောက်လှမ်းနေတဲ့အမျိုးသမီးတတော်များများနဲ့ကျမတို့ဒီအင်တာဗျူးလုပ်ကြည့်တဲ့ခါကျတော့ဒီတရုတ်ပြည်ကိုရောင်းစားခံရတဲ့အမျိုးသမီးအရေးအတွက်တွေကရော့မသွားဘဲနဲ့ပို့ပို့ပြီးတော့များလာတယ်လို့သူတို့ကဆိုရတယ်ရှင့်ဒါကြောင့်လဲဆိုတော့စစ်ပေးဆောင်စခန်းတွေမှာရှိနေတဲ့ဒီဆဲကျော်တက်ကနေ25အဲဒီအရွယ်အမျိုးသမီးတွေကအလုတ်ကင်မရှိတဲ့ခါကျတော့သူတို့မှကြည့်စရာဆိုလို့တရုတ်ပြည်ပဲရှိတော့တယ်အဲ့တော့တရုတ်ပြည်မှာအလုတ်ကင်ခြာဖို့ဆိုသူစစဉ်းစားတဲ့ခါမှာဒီလူကုန်ကူးတဲ့သူတွေရဲ့လက်ထဲကိုရောက်သွားပြီးတော့မှတရုတ်နိုင်ငံမှာရှိတဲ့ဒီအမျိုးသားတွေကိုသူတို့ကလေးမွေးပေးဖို့အတွက်သူတို့သမီးအနေနဲ့ရောင်းစားခံရတဲ့သူတွေတော်တော်များများများလာတယ်လို့ပြောပါတယ်ရှင့်ဟုတ်ကဲ့
ဆိုတော့လူကုန်ကူးတဲ့သူတွေဆိုလို့လေ Human Rights Watch Report ပါဖော်ပြထားတာခုလိုရောင်းစားခံရတဲ့ကချင်အမျိုးသမီးတွေအများအပြားပါနော်သူတို့ဆွေမျိုးတွေရောင်းစားတာရှိရဲသူတို့မိတ်ဆွေတွေရောင်းစားတာရှိတယ်သူတို့ယုံကြည်တဲ့လူတွေတစ်ရင်ရောင်းစားတာတွေလည်းရှိတယ်အဲ့ဒါမျိုးတွေအခြေအနေလည်းရှိတယ်ဆိုတော့အဲ့ဒါဘယ်လိုဖြစ်တာပါလဲ
ကျမအင်တာဗျူးလုပ်ပြီးတော့မှတိလာတလောက်ကတော့အရင်တော့ကလူကုန်ကူးခံရပြီးတဲ့လူတွေကပြန်ရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့မြန်မာပြည်ဘက်မှာမဟုတ်တော့ဘဲနဲ့ပြည်ပြည်ဘက်မှာအခြေချပြီးတော့မှသူတို့နဲ့နီးစပ်ရာဆွေမျိုးအမျိုးသမီးတွေကိုပါထပ်ပြီးတော့မှပေါ့နော်တရုတ်ပြည်မှာအလုပ်ပေးမယ်ဆိုပြီးတော့မှသူတို့ကတရုတ်ပြည်မှာရောက်နေရလဲ၄၅ခုနှစ်ကြာပြီဆိုတော့သူတို့တရုတ်နိုင်ငံအကြောင်းကောင်းသိတယ်အလုပ်တွေချပေးလို့ရတယ်ဆိုတော့ဖျားယောင်းသွေးဆောင်မှုတွေနဲ့များတော့အားဖြင့်သူတို့ကိုယုံကြည်တဲ့မိတ်ဆွေတွေဆွေမျိုးသားချင်းတွေကိုပြန်ပြီးတော့မှခေါ်ယူပြီးတော့မှသူတို့ဒီတရုတ်ပြည်မှာသူတို့နဲ့အချင်းဆက်လုပ်ပြီးသားတရုတ်လူကုန်ကူးတဲ့သူတွေဒီတစ်ဆင့်ပြန်ပြီးရောင်းစားတာမျိုးတွေကိုတော်တော်များများတွေ့ရတယ်ရှင်ဟုတ
်အစ်စတို့မနစ်တုန်းကလုပ်တဲ့လူကုန်ကူးမှုအစီရင်ခံစာ6 years ago လွန်ခဲ့တဲ့6နှစ်ကပျောက်ဆုံးခဲ့တဲ့အမျိုးသမီးချောင်းစီတဲ့ခါကျအဲ့ဒါကိုလုပ်တဲ့နေရာမှာကိုယ်တိုင်တွားရောက်ပြီးတော့ဒီရောင်းစားခံရတဲ့လူတွေနဲ့တွေ့ဆုံခွင့်ရခဲ့တဲ့ချီရခံလက်ခွင့်ရတယ်ဆိုတော့သူတို့အခြေအနေလေးကိုကူးကူးကဲ့လေးမြန်အောင်ပြောပြလို့ရမှာရှင်ကျွန်မစဉ်းစားကြည့်တာကတော့ဗောနော်ဒီလူကုန်ကူးခံရပြီးတော့ဇနီးများဖြစ်ရောင်းစားခံရတယ်နောက်တော့ခလီမွေးပေးရတဲ့အခြေအနေအထိเนาะအတ္တမပြုချင်းခံရတဲ့ဆိုရဲသူတို့တွေရဲ့ဘဝကတော့တွေးရစရာမရှိဘူးပေါ့နော်ဆိုတော့နည်းနည်းပါးပါးလေးရှင်းပြပေးပါလားရှင
်ဒီအမျိုးသမီးတော်တော်များများကတော့တရုတ်ပြည်နဲ့ဆိုရင်ပေ100ပေ150လောက်အကွာဝေးမှာရှိတဲ့ကချင်စစ်ဘေးဆောင်စခန်းတွေမှာရှိတဲ့အမျိုးသမီးတွေပေါ့နော်သူတို့ကရောင်းစားခံရတာ2017 2012တုန်းကရောင်းစားခံရတာဒါစစ်ပွဲစဖြစ်လာပြီးတဲ့အချိန်နောက်ပိုင်းမှာစစ်ပြေးရှောင်ဘဝကိုစရောက်လာတဲ့အချိန်မှာပဲသူတို့ကအရန်ကိုသူတို့အတွက်ကတရုတ်ပြည်နဲ့ဆက်ကိုဆောက်ရောက်လာတော့ဒီတရုတ်ပြည်ရဲ့အကြောင်းကောင်းကောင်းမသိတာမျိုးတွေရှိတယ်။အဲ့တော့သူတို့ကိုလည်းအဲ့လိုပဲယုံကြည်ရတဲ့သူတွေကပြန်ပြီးရောင်းစားတာမျိုးတွေရှိတယ်။အဲ့ဒီထဲမှာမှအမျိုးသမီးတယောက်ကသူကသူ့ရဲ့အခြေအနေကတော်တော်လေးဆိုးတယ်လို့ပြောရတယ်ပေါ့နော်။သူ့ကိုတရုတ်ပြည်ကိုခေါ်ပြီးတော့သူတို့ပဲယုံကြည်လို့ရတဲ့ဒီမိတ်ဆွေတွေပဲခေါ်ပြီးတော့မှသူတို့တရုတ်ပြည်မှာပေါ့နော်အလုပ်ပေးမယ်ဆိုမှခေါ်သွားတယ်။တရုတ်ပြည်ရောက်တဲ့ခါကျတော့သူတို့ခောက်ဆဲဆိုင်မှာဒီမနက်စွာခေါ်စားပြီးတော့မှအဲ့မှာခောက်ဆဲထဲမှာဆေးထည့်လိုက်တယ်လို့သူကတော့ပြောရတယ်ပေါ့နော်။ခောက်ဆဲစားပြီးတဲ့နောက်ပိုင်းမှာသူဘာမှသတိမရတော့ဘဲနဲ့ရက်ပေါင်းများစွာခရီးသွားလိုက်ရတယ်။သူဘလို့မှဒီခန္ဓာကိုယ်တွေကလည်းပျော့ခွေပြီးတော့မှသူပဲရောက်လို့ရောက်နေမှအောင်မတိရလောက်အောင်သူတကယ်ပြန်ပြီးတတိရလိုက်တဲ့ခါမှကျတော့မိုင်ပေါင်းထောင်နဲ့ချီပြီးဝေးနေတယ်။တေးုပ်ပြည်အလေတက်တဲ့ဒီခေနန်ဆိုတဲ့ပြည်နယ်တွေမှာရောင်းစားခံရတာမျိုးတွေသူကကြုံရတယ်။အဲ့တော့ကတော့သူ့ကိုတယောက်မိသားစုကသူ့တို့သားနဲ့ပိတ်စားမယ်ဆိုပြီးတော့မှယူတယ်။ဒါပေမဲ့ဟိုရောက်သွားတဲ့ခါကျတော့မှသူ့ရဲ့သားကဒီစိတ်ပိုင်းဆိုင်ရာခြေနေမကောင်းတဲ့သူတယောက်ဖြစ်နေတယ်။
Thank you. Thank you.